ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ထဲမှာကားလမ်းပြုပြင်နေတဲ့ Oriental Highway ကုမ္ပဏီဝန်ထမ်းတွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဖမ်းဆီးသွားခဲ့ရမှာရွာသားတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့ကုမ္ပဏီဝန်ထမ်းတွေကတော့ပြန်လည်လွှတ်မြောက်လာတာမရှိသေးပါဘူး။အဖမ်းဆီးခံထားရတဲ့ဝန်ထမ်းတွေပြန်လည်လွှတ်မြောက်ရေးအတွက်မြန်မာစစ်တပ်ဘက်ကနေမြင်ရှင်းလင်းရေးတွေလုပ်နေတာကြောင့်တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
Oriental Highway ကုမ္ပဏီဝန်ထမ်း၅ဦးအပါအဝင်ရွာသားလူဦးကိုလက်နက်ကင်ဖွဲ့တွေကနေဖမ်းဆီးသွားရမှာကိုခိုင်မျိုးနဲ့နန်းကွရွာသားလူဦးပြန်လည်လွတ်မြောက်လာပေမဲ့ဂျန်တဲ့ဝန်ထမ်း၅ဦးပြန်လည်လွတ်မြောက်မှုရှိမရှိမသိရသေးဘူးလို့ပြန်လည်လွတ်မြောက်လာတဲ့ရွာသားရဲ့မိသားစုဝင်နန်းကွရွာသားစုကပြောပါတယ်
။ဒီတော့ရောက်ဖပြောတာတော့ဒီလေပါတယ်ကျွန်တော်နဲ့ပါတယ်လို့ပြောလာတယ်။အဲ့ဒီညနေတော့ညညလို့ပြောလာတယ်။လွတ်လာပြီဒီညနေ၅ရက်ကလွတ်လာပြီလွတ်လာတော့မသိဘူး။
ပြည်ကတ်ဒီဇင်ဘာ23ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းလမ်းရှုမြို့ကနေမူဆယ်မြို့ကိုသွားတဲ့ပြည်တော်စုကားလမ်းမကြီးမှာလမ်းပြုပြင်နေတဲ့ Oriental Highway ကုမ္ပဏီဝန်ထမ်းပါဝင်တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကနေဖမ်းဆီးသွားပြီးရွာသားလူဦးကတော့ပြန်လည်လွှတ်ပေးခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှာကချင်နဲ့တမ်းမလောင်တပ်ဖွဲ့ကလို့အဆိုပါရွာသားကပြောပါတယ်ဒီဖြစ်စဉ်မှာကုမ္ပဏီဝန်ထမ်းအမျိုးသား9ဦးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တမ်းမလောင်တပ်ဖွဲ့ TNL တပ်ဖွဲ့တို့ကနေဖမ်းဆီးသွားတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့ကသတင်းထုတ်ပြန်ထားတာပါတမရော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်ဟာအချိန်မြင့်မရှိဘူးလို့တမရော်တပ်ဖွဲ့ TNL ပြန်ကြားရေးရာရှိဘူမှုတိုက်ကျော်ကပြောပါတယ
်ဒီဖမ်းထားလည်းမရှိဘူးသတင်းလည်းပြန်ကြားမီဘူးဒီမြမတမရော်ကာကွယ်ရေးဦးစီးချုပ်ကတည်းကခဏခဏဒီသတင်းတွေအချိန်မြင့်မရှိ
ကုမ္ပဏီဝန်ထမ်းတွေကိုဖမ်းဆီးခေါ်ဆောင်သွားမှုနဲ့ပတ်သက်ပြီး KIA ကချင်းလွတ်လပ်ရေးတမရော်ဘက်ကအတိမပြုနိုင်သေးဘူးလို့လည်း KIA ပြန်ကြားရေးရာရှိဘူမှုကြီးနော်ဘူးကပြောပါတယ်
ကျွန်တော်ကဒီပြည့်ပြည့်လို့မရဘူး။ဒါဆိုတော့အဲ့ဒီဘက်မှာလည်းပြည့်တဲ့အတိုင်းဒီလည်းပြည့်နေချင်တယ်မှာပေါ့။နောက်ပြီးတော့ဒီကျေလည်းပြည့်နေတော့ဒါမှမဟုတ်အဲ့ဒီဒီမစားနာတွေကျွန်တော်ရှိမှမရှိတဲ့ခါကျတော့ကျွန်တော်လည်းဒီပြည့်လို့မရဘူး
။အပန်းစီခံလာရတဲ့တာဝန်ခံအင်ဂျင်နီယာဦးသက်နိုင်ဦးအပါအဝင်ဝန်ထမ်းတွေပြန်လည်လွှတ်မြောက်ရေးအတွက်တမတော်စိတ်ကြောင်းတွေကလည်းနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တမတော်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုကြောင့်ရှမ်းပြည်နယ်မန်တုံမြို့နယ်မန်စာကျေးရွာနဲ့ခိုင်အော်ကျေးရွာကြားမှာတမ်းမလောင်တပ်ဖွဲ့နဲ့တမ်းမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တရားနယ်လေးပြန်ကြားရေးရာရှိပုံမှုတိုက်ကျော်ကပြောပါတယ်
တပ်ပွဲကတော့မန်တုံမြို့နယ်အမန်ဆာရနဲ့ခဲရော်ကြားပေါ့နော်အဲညနေ9နာရီခွဲလောက်ကနေ6နာရီခန့်ဆယ်ရနေဖြစ်တယ်ဒီကမှုရတော့ကျွန်တော်တို့တူတာရတယ်ညီမတပ်တပ်တော်ဦးကြားကျွန်တော်နေတဲ့စောဒီအထိညီမတပ်တော်လက်လာညီမသူစီတိုက်လာတဲ့ကလာနေဆိုတဲ့ပေါ့ဖြစ်တယ်
ဒီတိုက်ပွဲဖြစ်ပွားမှုနဲ့ဆက်လျင်းလို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာကချင်လွတ်လပ်ရေးတမတော် KIA တမ်းမလောင်တပ်ဖွဲ့ TNL ဖွဲ့သွင်းတဲ့မြန်မာတမတော်တို့ရဲ့အားမှာစီရင်သိမ်းမှနေဆဲလဲဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်လောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဦးဆောင်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို23ရာစုပင်လုံတတိယကြိမ်ညီလာခံကျင်းပဖို့ပြင်ဆင်နေဆဲဖြစ်ပေမဲ့လည်းမြန်မာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစီရေးသိမ်းမှနေစေအခြေအနေတွေကြောင့်မြန်မာငြိမ်းချမ်းရေးလာလာဟာရှေ့မတူးတာသေးတဲ့အခြေအနေမှာရှိနေစေလဲဖြစ်ပါတယ်ခင်ဗျာ